Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားနိုင်ငံအလက်ပိုမြို့ပြန်လည်သိမ်းယူရေးတိုက်ပွဲတွေအတွင်းဒီကနေ့မှာတော့အစိုးရတပ်တွေအသာစီးရနေပါတယ်ကိုလံဘီယာနိုင်ငံမှာတော့အစိုးရနဲ့သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလူမှုဆန္ဒသဘောထားခံယူနေပါတယ်ဥရောပသမဂ္ဂတဲကနေဗီတိန်နှုတ်ထွက်ရေးတရားဝင်လုပ်ငန်းစဉ်ကိုနောက်ထပ်အစပိုင်းမှာစတင်မယ်လို့ဗီတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာဒီမိုးရီမြို့ဘက်ကနေလာတဲ့ကသဲလူမျိုးတဦးကတမူးဘက်မှာနေထိုင်တဲ့ကသဲလူမျိုးတမျိုးကိုနယ်စပ်ဈေးမှာပြစ်ခတ်မှုဖြစ်ခဲ့ပါတယ
်။ဖိထားခဲ့ရတဲ့မှာကြတော့လက်လက်ကန်ဖွဲ့ပြီးတော့အများကြီးပဲသူတို့ဘက်မှာသူတရားမို့လက်လက်ကန်ပြီးတော့မှသူတို့နေနေကြတဲ့အဖွဲ့အစည်းတွေအဲဒီဖိထားခဲ့အဲဒီဘက်ကအများကြီးပဲအဲဒီဘက်ကသူကမနည်းဘူးက
တမူးမြို့နယ်ရဲ့ဒုတိယခရိုင်ရဲတပ်ဖွဲ့မှုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းမှာတော့မြန်မာနိုင်ငံသားဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ကြဖို့ဆိုရင်တော့အစိုးရအနေနဲ့ဥပဒေအရလိုအပ်တဲ့အစီအစဉ်တွေလုပ်ပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းအစီအစဉ်မှာနားဆင်ရပါမယ်ရှင်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်းကအချက်အချာမြို့တစ်မြို့ဖြစ်တဲ့အလက်ပိုမြို့ကိုသဘုံနေထမ်းကပြန်လည်သိမ်းယူရေးထိုးစစ်တဲ့အတွင်းဒီကနေ့တနင်္ဂနွေနေ့မှာတော့အလက်ပိုမြို့မြောက်ပိုင်းဒေသမှာဆီးရီးယားအစိုးရတပ်တွေအသာစီးရနေပါတယ်ဒီဒေသရင်းကစစ်ရုံတွေကိုပြစ်မှတ်ထားတဲ့ဘုံးချဲတိုက်ခိုက်မှုနောက်မှာတော့အလက်ပိုမြို့ရဲ့အရှေ့ဘက်ကနေသဘုံနေထွက်ခွာမယ်ဆိုရင်ဘေးအန္တရာယ်မရှိစေဘဲထွက်ပေါက်ပြီးမယ်လို့စစ်တပ်ကကြေညာပြတဲ့အကြောင်းဆီးရီးယားနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်အလက်ပိုမြို့ကိုသိမ်းပိုက်ရေးဆီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နေမှုအတွင်းမနေ့စနေနေ့ကတော့အလက်ပိုမြို့အရှေ့ပိုင်းသဘုံတို့ထိန်းချုပ်ရာဒေသကကြန့်ရှိနေသေးတဲ့ဆေးရုံကိုဒီရပိုင်းတွေအတွင်းဒုတိယအကြိမ်အဖြစ်ဘုံကျဲတိုက်ခိုက်ခံရတယ်လို့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။အလက်ပိုမြို့အရှေ့ပိုင်းကကျန်းမာရေးဆောင်ရှောက်မှုလုံးဝပျက်စီးလို့နေပါဖြစ်နေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီထောက်ပံ့ရေးဆိုင်ရာအကြီးအကဲစတက်ဖင်အိုဘရိုင်ကဒီကနေ့တနင်္ဂနွေနေ့မှာပန်ကြားပါတယ်ဆေးရုံစနစ်တွေပျက်စီးနေတဲ့မြို့ရင်းကနေအရေးပေါ်ကုသဖို့လိုအပ်သူတွေကိုကယ်ဆယ်နိုင်ဖို့အကြမ်းဖက်မှုတွေကိုအနည်းဆုံးယာယီရက်ဆဲဖို့သူကထပ်ပြီးတောင်းဆိုပါတယ်အနည်းဆုံးအဖြစ်တိုက်ခိုက်မှုတွေကိုအပတ်စဉ်48နာရီရက်ဆိုင်ပေးဖို့တောင်းဆိုထားတာကိုကျွန်တော်ထပ်ပြီးတောင်းဆိုပါတယ်လို့အင်တာနက်အွန်လိုင်းမှာတင်ထားတဲ့ညင်ညာချက်မှာကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီထောက်ပံ့ရေးဆိုင်ရာအကြီးအကဲကပြောဆိုထားပါတယ်။ဒါ့အပြင်အစုလိုက်အပြုံလိုက်တပ်ဖြတ်နေတာတွေကိုအခုချက်ချင်းရပ်ပါလို့လည်းသူကပြောဆိုသွားပါတယ်ရှင်
။1999ခုနှစ်တုန်းကသူပေးဆောင်ရတဲ့အခွန်အတွက်ပြန်ရသင့်တဲ့တက်တာခွင့်ငွေ tax return မှာစုစုပေါင်းအမေရိကန်ဒေါ်လာ916သန်းဆုံးရှုံးမှုရှိခဲ့တယ်လို့ Republican သမ္မတလောင်း Donald Trump ရဲ့ထုတ်ပေါ်ပြောဆိုချက်ကိုစနေနေ့တော့ The New York Times သတင်းစာဆောင်းပါးတစ်ပုဒ်ကဖော်ပြလိုက်ပါတယ်။တည်တည်တသာအခွန်ငွေတက်တာသွားစီလောက်တဲ့ substantial tax deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့် Section 2စာအခွန်ငွေကိုတရားဝင်တင်ဆောင်ခွင့်ရသွားနိုင်တယ်လို့ဒီဆောင်းပါးကဖော်ပြပါတယ်။အဲ့ဒီပမာဏကဒေါ်လာတန်းထောင်ချီနီးပါးရှိတဲ့အတွက်တစ်နှစ်ကိုဒေါ်လာတန်း50ကျော်နဲ့18နှစ်စာပေးဆောင်ရမယ်ငွေပမာဏတက်တာခွင့်ရနိုင်တယ်လို့ဒီသတင်းကဖော်ပြပါတယ်။အခွန်ဥပဒေခွင့်ပြုချက်တွေကိုအခွင့်အကောင်းယူပြီးတော့ပြင်ဆင်ထားတဲ့ Mr. Trump ရဲ့အခွန်ဆောင်ရွက်စာရင်းတွေမှာတရားမဝင်တဲ့အချက်မရှိဘူးလို့ဆိုတဲ့အခွန်ကြွန့်ကျင်သူတစ်ယောက်ကို New York Times သတင်းစာလိုက်ကမေးမြန်းရေးသားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့သမ္မတလောင်းနှုတ်ဦးစကားစစ်ထိုးပွဲမှာ Mr. Trump ဟာပြည်ထောင်စုအစိုးရကိုအခွန်မပေးခဲ့တဲ့အတွက်သူရဲ့ခွန်ဆောင်တဲ့ဆွေရဆရန်းတွေကိုလူသိရှင်ကြားထုတ်ပြန်မှာမဟုတ်ဘူးလို့ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ကခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ Mr. Trump ကတော့အဲ့ဒီအချက်ကြောင့်ပဲကျွန်တော်ဟာပါနတ်တဲ့လူတစ်ယောက်ဖြစ်တယ်ဆိုတာထင်ရှားတယ်လို့ထုတ်ပြန်ခဲ့ပါတယ်။ Trump အနေနဲ့1990ခုနှစ်ပိုင်းတွေက Atlantic မြို့ကကာစီနိုလောင်းကစားဝိုင်းသုံးခုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့တဲ့အချက်၊လေကြောင်းလိုင်းစီးပွားရေးလုပ်ငန်းပိုင်းမှာကံမကောင်းအကြောင်းမလာခဲ့တဲ့စီးပွားရေးအခြေအနေနဲ့ New York မြို့ Manhattan Plaza Hotel ဝယ်ယူမှုအချိန်ကာလဆုံးဖြတ်ချက်မှားယွင်းခဲ့ပါတယ်ဆိုတဲ့အချက်တည်းနဲ့ပတ်သက်ပြီးတော့ရခဲ့တဲ့အခွန်ပေးဆောင်မှုဆိုင်ရာအထူးအခွင့်အရေးတွေရယူခဲ့တာကိုသူ့ရဲ့အခွန်မှတ်တမ်းတွေကတည်တည်ပြနေတယ်လို့လည်းအဲ့ဒီသတင်းစာကရေးသားဖော်ပြခဲ့ပါတယ်
ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်ခံမလားပဲချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာသက်တမ်းအရှိဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပြီးသတ်ငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့ FARC သဘုံတို့ကြားလက်မှတ်ရေးထိုးပြီး6ရက်ကြာမှလူမှုဆန္ဒခံယူပွဲကိုကျင်းပတာဖြစ်ပါတယ်။လူမှုသဘောထားစစ်တမ်းတွေအရတော့ငြိမ်းချမ်းရေးသဘောတူညီချက်ကိုအတည်ပြုနိုင်မယ့်အခြေအနေရှိပါတယ်။ဒါပေမဲ့လည်းမဲပေးသူနည်းနေတာကတော့သဘောတူညီချက်ကိုအတည်ပြုနိုင်ရေးအတွက်စိန်ခေါ်ချက်တစ်ခုဖြစ်ပါတယ်။အနည်းဆုံးမဲဆန္ဒရှင်ဖြစ်မှတ်ပုံတင်ထားသူတွေက73ရာခိုင်နှုန်းထောက်ခံမှသာလူမှုဆန္ဒခံယူပွဲကအတည်ဖြစ်မှာပါ။ပြီးခဲ့တဲ့တနင်္လာနေ့ကငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်မှာတော့ FARC သဘုံကောင်းဆောင်တင်မိုရှန်ကိုလို့တည်ကြတဲ့ရိုဒရီကိုလန်တိုနိုကဆဲဆွင့်ပောင်များစွာသဘုံတို့ရဲ့လှုပ်ရှားမှုတွေကြောင့်နာကျင်ထိခိုက်ရမှုတွေအလုံးကိုခွင့်လွှတ်ပေးကြဖို့လူမှုကိုပန်ကြားပါတယ်။ကိုလံပီးယားသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကလည်းနောက်ထပ်စစ်ပွဲတွေမရှိတော့ဘူးလို့ကြေညာလိုက်ပြီးဒီမိုကရေစီကိုပြောင်းလဲလာဖို့ကြိုးဆိုပါတယ်။လက်နက်တွေကိုမဲဆန္ဒတွေအဖြစ်နောက်အတွေးခေါ်တွေအဖြစ်ပြောင်းလဲကြပါစို့လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။1960ပြည်လွန်နှစ်တွေကနေစတင်ခဲ့တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်လူသန်းနဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လူပေါင်း2သိန်းခွဲကျော်တည်ဆုံခဲ့ရတာလည်းဖြစ်ပါတယ်။အမေရိကန်နဲ့နော်ဝေးတို့ဥဆောင်မဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေမှာလည်း FARC သဘုံတို့ပူးပေါင်းပါဝင်ဖို့သဘောတူထားပါတယ်ရှင်
။ဒီနေ့တနင်္ဂနွေနေ့မှာဟန်ဂေရီနိုင်ငံမှာဥရောပသမဂ္ဂကိုရောက်လာတဲ့ဒုက္ခသည်တွေကဟန်ဂေရီနိုင်ငံကလက်ခံရမယ်ခွဲရန်ရေအတွက်နဲ့ပတ်သက်ပြီးတော့လက်ခံမဲမခံဘူးဆိုတဲ့ဆုံးဖြတ်ချက်အတွက်ပြည်သူဆန္ဒခံယူပွဲကိုနိုင်ငံသားတွေမဲဆန္ဒပေးနေကြပါတယ်။ဒီပြည်သူဆန္ဒခံယူပွဲကသူ့အစိုးရအတွက်ဥရောပသမဂ္ဂအဆိုပြုတဲ့အနာဂတ်စီမံကိန်းကိုစန့်ကျင်ဖို့လိုအပ်နေတဲ့ထောက်ခံမှုကိုပေးနိုင်လိမ့်မယ်လို့2010ခုနှစ်ကစပြီးတော့ဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ Victor Orban ကပြောဆိုပါတယ်ဒုက္ခသည်တွေပြောင်းရွှေ့နေထိုင်ခွင့်ခွဲတန်းကိုသဘောမတူပါဘူးဒုက္ခသည်ဝင်ရောက်မှုနဲ့ပတ်သက်ပြီးထိန်းချုပ်မှုအတိုင်းအတာတစ်ခုတော့ရှိတယ်မဟုတ်ရင်လက်ခံတဲ့နိုင်ငံရဲ့ယဉ်ကျေးမှုကိုပါပြောင်းလဲသွားစေနိုင်တယ်ဒါကြောင့်ဒီဆန္ဒခံယူပွဲကသိအရေးကြီးတယ်လို့ဒေသခံတစ်ယောက်က AP သတင်းကိုပြောဆိုပါတယ်လောလောဆယ်ဟန်ဂေရီဝန်ကြီးချုပ်အော်ဘန်ကနိုင်ငံအနောက်တောင်ဘက်နေဆက်မှာထောင်နေချီတဲ့စစ်တပ်တွေနဲ့ရဲတပ်ဖွဲ့ကင်းလည်ရင်တွေချထားပြီးသူ့ပြည်သူတွေကိုလည်းဥရောပသက်မဲ့ကရဲ့ပြောင်းရွှေ့နေထိုင်မှုဆိုင်ရာမူဝါဒမှာတခြားနိုင်ငံတွေကိုအန္တရာယ်ရှိစေနိုင်တဲ့ချုပ်ရင်းချက်တွေပါနေတာကိုထုတ်ဖော်ပြသကြဖို့တိုက်တွန်းနေပါတယ်။တစ်ဖက်မှာလည်းအခုလိုဟန်ဂေရီဝန်ကြီးချုပ်ရဲ့ဒုက္ခသည်တွေအပေါ်တင်းမာတဲ့ဆက်ဆံမှုတွေကိုလူ့ခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ဥရောပသမဂ္ဂတဲကနေဗီတင်နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုလာမယ့်2019ခုနှစ်မတ်လကုန်မှာတရားဝင်စတင်မယ်လို့ဗီတင်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ BBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒီကနေ့တနင်္ဂနွေနေ့မှာဝန်ကြီးချုပ်ထရေးစာမေကအခုလိုကြေညာသွားတာဖြစ်ပါတယ်။UK ကိုချုပ်ချာအနာပိုင်ပြီးလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်တစ်ခါပြန်ဖြစ်လာစေရည်ပထမအဆင့်ဖြစ်တယ်လို့လည်းဝန်ကြီးချုပ်မေက Sunday Times ကိုပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့ချင်းညာချက်မထုတ်ခင်တုန်းကတော့ဝန်ကြီးချုပ်မေကဗီတိန်အနေနဲ့ဒီနှစ်ကုန်မတိုင်ခင်အထိ EU ရဲ့ Lisbon စာချုပ်ပါအပိုက်50ကိုထိပါမှာမဟုတ်ဘူးလို့ပြောဆိုခဲ့တာပါစာချုပ်ပါအပိုက်50ကတော့ဗီတိန်အနေနဲ့ဥရောပသမဂ္ဂကနေတရားဝင်နှုတ်ထွက်ဖို့နှစ်နှစ်ကြာအချိန်ယူဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဥရောပသမဂ္ဂထဲကနေဗီတိန်နိုင်ငံနှုတ်ထွက်မလားဆက်နေမလားဆိုတာကိုလူမှုဆန္ဒခံယူပွဲကျင်းပဖို့ဆောင်ရွက်စဉ်ကတော့ Brexit ကိုစန့်ကျင်သူတွေက EU အဖွဲ့ကြီးကနေနှုတ်ထွက်ရင်စီးပွားရေးမှာဘေးတွေးလိမ့်မယ်လို့သတိပေးခဲ့ကြတာပါဒါပေမဲ့လည်းမဲခွဲဆုပ်ဖြတ်ပြီးနောက်ပိုင်းကလေးကနိုင်ငံရဲ့စီးပွားရေးကခိုင်မာအကောက်တဲ့အခြေအနေမှာရှိနေတာကြောင့်စီးပွားရေးနဲ့ပတ်သက်လို့အခက်တွေ့မယ်လို့ခန့်မှန်းပြောဆိုချက်တွေလျော့ပါသွားပါတယ်။ EU အဖွဲ့ကြီးကနေခွဲထွက်ရေးတောင်းဆိုသူတွေကိုဥဆောင်သူတချို့ကတော့ stock ဈေးကွက်တက်ရိပ်ရှိနေတာအလို့အကိုင်းနဲ့လက်လီအယောင်းဝယ်ကိန်းကနန်းတွေအကောက်လာတာကိုသက်သေပြပြီးအစိုးရအနေနဲ့ EU ရဲ့ Lisbon စာချုပ်ပါအပိုက်50ကိုကိုးကားပြီးနှောက်နှေးမနေသင့်တော့ဘူးလို့ပြောဆိုနေကြတာဖြစ်ပြီး EU အဖွဲ့ကြီးကနေမြန်မြန်ခွဲထွက်ဖို့တောင်းဆိုနေကြပါတယ်ရှင်။
အီသီယိုးပီးယားနိုင်ငံအိုရိုမီယာဒေသကဘာသာရေးပွဲတော်တစ်ခုမှာအစိုးရဆန့်ကျင်ဆန္ဒပြတဲ့လူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးနေနဲ့ပြစ်သတိပေးပစ်ခတ်မှုတွေလုပ်ပြီးလူစုခွဲရမှာဒါဇင်နဲ့ချီတဲ့လူတွေသေဆုံးခဲ့ပါတယ်။မျက်ရည်ရိုးပုံးခွဲတာကြောင့်လူတွေအထိတ်တက်လန့်ဖြစ်လူအုပ်ပြီးအနည်းဆုံးလူ90လောက်သေဆုံးခဲ့ပါတယ်။ ငွေရသည်ကုန်ဆုံးတဲ့အထိတ်မှတ်ဖြစ်အိုရိုမိုဒေတာကန်ဤနှစ်ပတ်လည်ပွဲတော်ကျင်းပနေတော့မှာရုံးရင်ဆန်ခတ်ဖြစ်တဲ့အတွက်အများပြားသိဆုံးပြီးတော်တော်များများလည်းဒဏ်ရာရတယ်လို့ဆိုရကအတည်ပြုပါတယ်။ဒါပေမဲ့သိဆုံးသူအရေးအတွက်ကိုတော့အတိအကျမထုတ်ပြန်သေးပါဘူး။မြို့တော်အဒစ်အဘာဘာရဲ့တောင်ဘက်ကီလိုမီတာ40လောက်မှာရှိတဲ့ဘက်ရှော့ဖ်မြို့မှာနှစ်ပတ်လည်အရီချာကျေးဇူးတော်ပွဲတော်ကျင်းပဖို့ဟစာရီရေကန်ကြီးမှထောင်ထဲချီတဲ့လူတွေစုဝေးကြတာဖြစ်ပါတယ်လူအုပ်ထဲကတချို့ကတော့သဘုံအဖွဲအလံကိုဝေးရမ်းပြီးလွတ်လပ်မှုနဲ့တရားမျှတမှုရရှိရေးကြွေးကြော်ခဲ့ကြပါတယ
်ကမ္ဘာမှာတတိယမြောက်ဖန်လွင်တန်းငွေအများဆုံးထုတ်လွှတ်တဲ့အိန္ဒိယနိုင်ငံကဒီကနေ့တနင်္ဂနွေနေ့မှာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်မှတ်ရေးထိုးတော်မှာဖြစ်ပါတယ်ဒီသဘောတူညီချက်ကိုအိန္ဒိယနိုင်ငံကတရားဝင်သဘောတူလိုက်တာကြောင့်စာချုပ်ကိုလက်တွေ့ချင်းသုံးဖို့အတွက်ပို့ပြီးတော့နှီးဆက်လာစေပါတယ်။အိန္ဒိယနိုင်ငံပါဝင်လာတာကြောင့်ကမ္ဘာဖန်လွင်တန်းငွေထုတ်လွှင့်မှုရဲ့ထက်ဝက်ကျော်အတွက်တာဝန်ရှိတဲ့နိုင်ငံပေါင်း62နိုင်ငံထိစာချုပ်မှာပါဝင်လာတာဖြစ်ပါတယ်။ဥရောပသမဂ္ဂကနောက်သတင်းပတ်ထဲမှာစာချုပ်ကိုအတည်ပြုမယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ကတော့ပြီးခဲ့တဲ့လကအတည်ပြုခဲ့တာပါ။ပါရီသဘောတူညီချက်ကတော့ကမ္ဘာကြီးပူနွေးလာမှုနှုန်းကိုဆက်မှုလုပ်ငန်းတွေမတိုင်ခင်ကရှိထားတဲ့အပူချိန်ရဲ့1ဒီဂရီစင်တီဂရိတ်အောက်မှာထိန်းထားနိုင်မှုရည်ရွယ်တာဖြစ်ပါတယ
်။ကျူဘာ၊ဟေတီနဲ့ဂျမေးကန်နိုင်ငံတွေကိုဥတီနေတဲ့ဟာရီကိန်းမက်သီယူမုန်တိုင်းကြောင့်အမေရိကန်ရေတပ်ခြေစိုက်စခန်းဂွါဒနမိုဘေးမှာရှိတဲ့ရာနဲ့ချီတဲ့လူတွေဟာသူတို့ကိုကယ်ဆယ်မဲ့လေယာဉ်တွေကိုစောင့်ဆိုင်နေကြပါတယ်။ဂွါဒနမိုဘေးရေတပ်စခန်းနဲ့ကျူဘာကျွန်းရဲ့အရှိတ်ဘက်စစ်တပ်ထိန်းသိမ်းစစ်ကြောရေးစခန်းမှာမရှိမဖြစ်နေဖို့လိုတဲ့လူတွေကလွဲပြီးအားလုံးထွက်ခွာကြဖို့နဲ့ကယ်ဆယ်စခန်းတွေမှာခိုးလုံမှုညွှန်ကြားထားပါတယ်။အကျဉ်းသားတွေကိုစစ်ကြောရေးစခန်းမှာဆက်ထိန်းသိမ်းထားပြီးအခြေစိုက်စခန်းမှာနေတဲ့လူစုစုပေါင်း 9,500 လောက်ရှိတယ်လို့သိရပါတယ်။2009ခုနှစ်ကစလို့ Atlantic ပင်လယ်ဖြတ်ကျော်တိုက်ခိုက်တဲ့ Hurricane မုန်တိုင်းနေရာမှာ Matthew ဟာအပြင်းထန်ဆုံးမုန်တိုင်းဖြစ်ပြီးလေတိုက်နှုန်းတစ်နာရီကီလိုမီတာ240လောက်ရှိပါလေ
။တနင်္ဂနွေညချမ်းအတွက်နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာဒီကနေ့ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။အိန္ဒိယမိုးရေမြို့ဘက်ကနေလာတဲ့ကတဲ့လူမျိုးတူကတမူးဘက်မှာနေထိုင်တဲ့ကတဲ့လူမျိုးတူကိုနယ်စပ်ဈေးဖြစ်တဲ့နန်ဖာလောင်ဈေးအနီးမှာပြစ်ခတ်ခဲ့တာပါ။ဒီကနေ့အောက်တိုဘာလ2ရက်နေ့မှာဒီလိုမျိုးပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်အိန္ဒိယနိုင်ငံဘက်ကနေပြီးတော့နယ်စပ်ဆက်ဆံရေးကော်မတီတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းမြန်မာနိုင်ငံဘက်ကရဲအရာရှိတွေကပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယဘက်ကနေဝင်ရောက်လာတဲ့ကတဲ့လူမျိုးတို့အူကဖြစ်ခတ်ခဲ့တာကြောင့်မြန်မာဘက်ကတမူးမြို့ဘက်မှာနေထိုင်နေတဲ့ကတဲ့လူမျိုးတို့အူထိခိုက်ဒဏ်ရာရရှိသွားခဲ့တယ်ဆိုပြီးတမူးမြို့နယ်ဒုတိယခရိုင်ရဲတပ်ဖွဲ့မှရဲမှုတင်ဝေကအခုလိုပြောပြပါတယ်
ပြန်သွားပြီးမှပြီး30လေးလောက်ပြီ20လောက်တောင်ပြန်ပြန်လှည့်လာပြီးတော့မှဒီကောင်ဆိုင်ကယ်ပေါ်ကိုတက်ပြီးပြန်လို့လုံးမှလိုက်ပြလိုက်နမ်တက်ပြီးတော့ပြစ်တာပဲမြန်မာရကားတို့ဖြစ်တတ်ပါဘူးအဲသူတို့ဘက်ကလည်းအဲ့ဒီလိုလေးနေရှိတာပေါ့နော်ကျွန်တော်တို့ဘက်ကတော့ငိမ့်ခန့်တာကိုသူတို့ဘက်ကတော့ငိမ့်ခန့်တယ်လေလက်လက်ကင်ဖွဲ့ကြည့်ကျွန်တော်ဘက်မှာမရှိဘူးသူတို့ဘက်မှာကြတော့အင်ဖာခရိုင်ထဲမှာကြတော့လက်လက်ကင်ဖွဲ့ကြည့်တယ်အများကြီးပဲသူတို့ဘက်မှာတရားမဝင်လက်လက်ကင်ပြီးတော့မှသူတို့နေနေကြတဲ့အဖွဲ့ကြီးတွေအဲ့အင်ဖာခရိုင်အဲ့ဒီကကအများကြီးပဲအဲ့ဒီကကတော့မနိပူရပြည်နယ်ပေါ်တာပေါ့အဲ့မနိပူရပြည်နယ်သဝင်းထဲမှာဒီကချမ်းအဲ့ဒီကချမ်းနဲ့ငေးချမ်းကတော့မျိုးစုတွေလည်းများတယ်ဆက်တနာတွေလည်းများတယ်အဲ့လူတွေနဲ့ဆက်သွယ်ရောင်းဝယ်လုပ်နေတဲ့လူတွေကတော့အဆင်မပြေတဲ့ခါလေးပြစ်ကြခတ်ကြတာမျိုးသားလေးတွေရှိတတ်တယ်ဆက်လက်ကိုချိန်တော့ပါများတော့
အခုလိုမျိုးပြစ်ခတ်မှုတွေနဲ့ပတ်သက်လို့အိန္ဒိယမြန်မာနယ်စပ်ဆက်ဆံရေးအဖွဲ့ကိုအကြောင်းကြားထားတယ်လို့လည်းဒုတိယခရိုင်ရဲတပ်ဖွဲ့မှရဲမှုတင်ဝေကဆက်ပြောပြပါတယ်
ဒီကရကျွန်တော်တို့ကဒီကျွန်တော်တို့မှာ BLO ဆိုတဲ့ဟိုအဖွဲ့ကြီးကြီးတယ်လေတမူးမှာတမူးနဲ့ BLO နဲ့သူတို့ဒီနေဇာစစ်ဆန်ရေးအဖွဲ့ပေါ့ဟိုဘက်ပေါ်ဒီဘက်ပေါ်နဲ့ဆက်တက်ပြီးတော့မှလို့ပေါင်းရနေတာပဲရှိပါတယ်အခုကတဲ့ဆိုတာအဲ့ဒီမှာဒီအတန်ဒီနယ်ထဲမှာဒီဘက်ကမနီပူရဒီနယ်ထဲမှာနေတာရှိပါတယ်သူတို့ကသူတို့ရဲ့ဒီနယ်လို့ရှိပါတယ
်ဟုတ်ကဲ့
အဲ့ဒါအနေမှာသူတို့အထက်မှာလည်းအဖွဲ့တွေအများကြီးသူတို့ဘက်မှာလည်းသူတို့အဖွဲ့ချင်းချင်းလည်းပဲတစ်ဖက်နဲ့တစ်ဖက်ကဒီလိုသူ့အစုနဲ့သူတွေမကြည်လည်တာတွေရှိတယ်သူဘက်မှာကြတော့အများကြီးပဲအဖွဲ့တွေအဲ့ဒီမြေခမ်းတဲ့ခါကျတော့အဝေးမှာအလိုလေးတွေရှိတယ်။ဟိုဘက်ကအများကြီးကဆက်တွေ့ပြီးတော့မှလူမျိုးချင်းတူလို့ဆက်တွေ့ပြောဆိုဆက်ဆံနေရတယ်။မကြည်လည်ရင်ဟိုဘက်ကလာပြီးအလိုလုပ်တာလေးတွေရှိတာပေါ့လေကတော့
။အခုလိုပြစ်ခတ်တာတွေကတော့အများမ်းမဟုတ်ပေမဲ့တနှစ်မှတစ်ချိန်လောက်တော့ရှိနေတယ်လို့ဆိုပါရယ်။နေဆက်မျိုးတွေဖြစ်တဲ့အတွက်အကရန်နေမလုပ်ထားပဲနှစ်နိုင်ငံကဈေးသွားဈေးဝယ်တွေစီကားနေတဲ့နေရာဖြစ်တာကြောင့်အခုလိုမျိုးပြဿနာတွေရှိနေတတ်တယ်လို့လည်းဆိုပါရယ်
။ကျတော့အိန္ဒိယနဲ့မြန်မာဆိုပြီးမှနှစ်ဖက်နိုင်ငံဆိုပေမဲ့လို့ဒီကကျတော့ CEO ကြီးတွေခတ်တရားကြီးတွေခတ်ထားတာမဟုတ်ဘူးဒီတိုင်းမြေပြင်သားအတိုင်းဆိုတဲ့ခါကျတော့ သွားခြင်းနဲ့နေရာဝင်ခြင်းနဲ့နေရာဝင်ရတယ်ဒါပေမဲ့ကျွန်တော်တို့ကတန်းနေဆုံးလက်ကပေါ်လာလိုင်းကိုဒီဘက်ကနေရှောက်ပြီးတော့မှဒီဝဟာပေါ့စောက်ကြတာတော့ရှိတာပေါ့တော်တော်လေကျွန်တော်ကဟိုဘက်ကလူနဲ့ဒီဘက်ကလူနဲ့လူမျိုးပုံစံနဲ့လည်းပြည်သူတွေပဲဆိုတော့ဘယ်သူကဘယ်သူတွေမှန်းပြီလို့တွားလာနေရတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်
အဲ့မဲ့ဒီနန်းဖားလုံးစည်းဆိုတာလည်းဟိုဘက်ကရောဒီဘက်ကရောနှစ်ဖက်ကဒါအရောဝင်လုပ်နေတဲ့နေရာကိုအဲ့ဒီနေရာပတ်ဝန်းကျင်လေးကြတော့ကျွန်တော်ဘော်ဒါလိုင်းဆိုပေမဲ့လို့အဲ့နောက်မှတွားလာရောင်းဝယ်ဒီကြတာတာဝါဟာဒီမျိုးကလိုလုပ်နေကြတာလေအနာ
ဒါကတော့ဒုတိယခရိုင်ရဲတပ်ဖွဲ့မှုရဲမှုတင့်ဝေကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်မအေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာနဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအခုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းနားဆင်နိုင်ကြပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံသားဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ကြဖို့အတွက်အစိုးရအနေနဲ့ဥပဒေအရလိုအပ်တဲ့အစီအစဉ်တွေလုပ်ပေးဖို့လိုအပ်တယ်လို့မြန်မာအမေရိကန်အသင်း BACI ကအမှုဆောင်ညွှန်ကြားရေးမှူးအလီစီယာဘန်နင်းစ်ကပြောဆိုလိုက်ပါတယ် VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကမြန်မာအမေရိကန်အသင်းကအမှုဆောင်ညွှန်ကြားရေးမှူးကိုတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
လိုက်ဒီလိုက်စားအခုလို view လာပြီးတော့တွေ့ဆုံမင်းမြန်ဝင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပထမဆုံးတော့ဒီကိုစလိုက်အီလိုက်စားတို့ဒီမြန်မာနိုင်ငံနဲ့မလေးရှားခီးစဉ်တွားခဲ့တဲ့ကိစ္စလေးကိုကျွန်တော်အရင်မေးချင်ပါတယ
်
ဆိုတော့မလေးရှားခီးစဉ်ကိုအရင်ဆုံးတွားတော့ကဒီမလေးရှားမှာရောက်နေကြတဲ့မြန်မာနိုင်ငံကဟောပေါ့နော်ဒုက္ခသည်တွေအထူးသဖြင့်ချင်းတိုင်းရင်းသားတွေလည်းအများကြီးရှိတယ်လို့ကြားပါတယ်ဆိုတော့သူတို့နဲ့တွေ့ဆုံခဲ့တာအခြေအနေလေးကိုပြောပြပါအောင
်ဟုတ်ကဲ့အခုကျွန်တော်တို့ကွာလာလမ်ပူမလေးရှားမှာဆိုလို့ရှိရင်တိုင်းရင်းသားမြန်မာပြည်လာတဲ့တိုင်းရင်းသားအလုံးနဲ့မြန်မာအပေါင်းဝင်ခုနှစ်သိန်းလောက်ရှိနေတယ်အဲ့မှာ3သိန်းလောက်ကဒုက္ခတဲ့သူတို့ဟာနဲ့သူတို့ဒုက္ခတဲ့လို့သတ်မှတ်ထားတဲ့လူတွေဖြစ်ပါတယ်ချင်းတိုင်းရင်းသားဟာဆိုလို့ရှိရင်9,000လောက်ရှိပြီးတော့မှရခိုင်ဆိုလို့ရှိရင်4,000လောက်ရှိတယ်အဲ့မှာအခုလောလောဆယ်အခြေအနေကနည်းနည်းဆူးနေတဲ့အခြေအနေမျိုးရှိတယ်။သူတို့ကလည်းပုံမှန်ဒုက္ခတဲ့မဟုတ်ဘူး။သူတို့အနေနဲ့နိုင်ငံပြန်သွားပါဆိုပေမဲ့ပြောနေတဲ့အခြေအနေမျိုးဖြစ်တာ။ပြီးတော့မ
ှ
အခုလက်ရှိမှာဟုတ်ကဲ့။ပြီးတော့တစ်ဖက်ကနေ President ဦးသိန်းစိတ်ခေတို့ကနေပြီးတော့မှသူတို့ကဒုက္ခတဲ့မဟုတ်ဘူးဒီကိုပြန်လာလို့ရပြီဆိုပြီးတော့မှသူတို့ပြောထားတာလည်းရှိတယ်။အဲ့တော့သူတို့ပြန်သွားခြင်းနဲ့မသွားခြင်းမှုဆိုတာထက်သွားနိုင်တဲ့အခြေအနေမျိုးရှိသလားမရှိဘူးလားဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်တာ option 3ခုရှိတယ် voluntary repatriation လို့ခေါ်တဲ့ကိုယ်နိုင်ငံကိုကိုယ်ပါတာကိုယ်ကနေဆုတ်ဖြတ်ပြီးမှပြန်သွားရမယ် option တစ်ခုရှိတယ်ဒုတိယဟာကဒီဒုတိယနိုင်ငံမှာဒုတိယနိုင်ငံလူမျိုးသူတို့နိုင်ငံတာနိုင်ငံသူတွေလူမျိုးနဲ့နေထိုင်ခွင့်ရတဲ့ local integration ဆိုတဲ့ဟာရှိ
တယ်။ local ခွင့်နေခွင့်ပညာသင်ခွင့်
စသဖြင့်ပေါ့။ဟုတ်ကဲ့အဲ့ဒါလေအကုန်လုံးပါဝင်ရမယ်။ဆိုတော့အဲ့ဒီနှစ်ခုက clause မဖြစ်ဘူးဆိုတာကျွန်တော်တို့တုံ့တက်နေတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံမှာဆက်လို့ရှိရခု constitutional reform legal arrangement ဘာမှအမခချက်မရှိသေးဘူး။အခု 21st century plan conference အနေနဲ့ဝင်ပြီးတော့မှ constitution နိုင်ငံတော်ဖွဲ့စည်းပုံခြေခါဥပဒေကိုပြင်နေဆက်လို့ရှိရင်အဲ့ဒီပြင်းတဲ့နောက်ပိုင်းမှာတောင်မှဒီတိုင်းဒါလူနေစုတဲ့ဘာသာလူနေစုတဲ့အကုံလုံးကိုအမတ်ခံတဲ့ legal arrangement ပူဇော်မျိုးရှိနေဖို့အလုပ်လုပ်နေဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီရောက်ဖို့ရကကျွန်တော်ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်မသိသေးဘူး။ပြီးတော့မှဒီ local integration ကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်မလေးအစိုးရနေပြီးတော့မှဒီ local integration ကိုသူတို့ခွင့်ပြုဒီ encourage သူတို့မပေးဘူးအားမပေးဘူး။အဲ့တော့ကြာတာတခုပဲရှိတယ်ထားကွန်ထရိုးရီဆက်တမန့်ဒီ long term ရရှိအတွက်တော့ကာကွယ်ပေးတဲ့နီးလာမယ်ကြာနေလို့ကျွန်တော်မြင်တယ
်တတိယနိုင်ငံကိုသွားဖို့ပေါ့
ဟုတ်ကဲ့တတိယနိုင်ငံဆက်သွားနေဖို့အထူးတစ်ဖြစ်ဒီ UNHCR နဲ့ register လုပ်ပြီးသားတဲ့ဒုက္ခသည်တွေအတွက်အဲ့ဒါပဲအဖြစ်ဖြစ်တယ်လို့ကျွန်တော်တုံ့တက်မိတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုကြီးလိုက်စာပြောတော့စုစုပေါင်းမြန်မာနိုင်ငံကလာတဲ့လူတိုင်းရင်းသားတွေရောမြန်မာတွေရောအကုန်လုံးစုစုပေါင်းက9သိန်းလောက်ရှိတယ်ပြောတယ်
ဟုတ်ကဲ့
ဆိုတော့အဲ့9သိန်းလောက်ထဲမှာကော ဟိုဒီဟာနေဆရာကနေပြီးတော့ဒုက္ခတဲ့ယုံကနေပြီးတော့အတိမတ်ပြထားတဲ့ဒုက္ခတဲ့အဖြစ်အတိမတ်ပြထားတဲ့သူကဘယ်လောက်လောက်ရှိတော့
အဲ့မှာခမချေရပြတော့နှစ်သိန်းလောက်အတိမတ်ပြထားတယ်လို့ကျွန်တော်သိရတယ
်ကိုစလိုက်အလိုက်စားတော့ကမလေးရှားမှာရှိနေတော့ကလည်းဟိုကကုလသမဂ္ဂကတာဝန်ရှိဒုက္ခတဲ့ယုံကတာဝန်ရှိတဲ့သူနဲ့တွေ့ခဲ့တယ်လို့ပြောတယ
်ဟုတ်ကဲ့
ဆိုတော့သူတို့နဲ့တွေ့တဲ့ခါတော့ကောသူတို့ရဲ့သဘောထားဘလို့ရှိသလဲဆိုလိုချင်တာကတော့ဒီလူတွေဟိုစောစောကိုအလိုက်စားပြောတဲ့ဒီရွေးချယ်စရာနီး၃လမ်းထဲကဘယ်လမ်းကိုသူတို့ကပို့ပြီးတော့ဖြစ်စေခြင်းသလဲဒီတော့ဒုက္ခတဲ့ယုံကနေပြီ
ဟုတ်ကဲ့သူတို့ကတော့ဒီ၃မျိုးစလို့၃ခုစလို့သူတို့စက်ပြောမှစဉ်းစားနေတဲ့ပုံစံမျိုးဖြစ်တယ်ပရမဆုအနေနဲ့သူတို့ကဟိုပြီးခဲ့တဲ့အစိုးရနဲ့သဘောတူငယ်ချက်ရတော့ဟာခမတော်မှာသူတို့တွားပြီးတော့မှယုံသွားဖွေရသေးတယ်အဲ့မှာပြန်လာမဲ့လူတွေကိုနေရပြန်လဲချက်ထနိုင်ရေးအတွက်သူတို့လှုပ်တာဖြစ်တယ်ဒါမဲ့၃နှစ်အတွင်းမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တရောက်ပဲပြန်သွားတာကျွန်တော်တွေ့ရတယ်အဲ့ဒါအားပါလဲဆိုလို့ရှိရင်အခုနကျွန်တော်ပြောသွားသလိုပဲတော့ပြန်သွားမယ်ဆိုလို့ရှိရင်၃ခုရှိရမယ် criteria ၃ခုကျွန်တော်တို့အတိတ်တကြတည်းမှာကြက်ကြမမှရှိနေမှာပဲသူတို့ပြန်သွားလို့ရတယ်လို့ကျွန်တော်တို့မြင်တယ်ပထမကအဲ့ဒါ legal arrangement ဒုတိယကဒီစာဝတ်နေရေးအကုန်လုံးအဆင်ပြေနေရပြန်လဲချက်ထားရေးပေါ့လေအဲ့ဒါအဆင်ပြေဖို့လိုတယ်ဒုတိယတတရာအရေးကြီးဆုံးအနေနဲ့ကဒီသူတို့ဒုက္ခတဲ့ကိုယ်တိုင်ကနေပြီးတော့မှကျွန်တော်ပြန်သွားခြင်းနဲ့ကျွန်မပြန်သွားခြင်းနဲ့ဆိုပြီးမှသူတို့ကိုထူကိုထကိုရဲ့ကိုသဘောနဲ့ကိုဆုတ်ဖြတ်ခြင်းနဲ့ပြန်သွားမှပဲသူတို့ဆုတ်ဖြတ်မှပဲရတာဆိုတော့အဲ့ဒီ၃မျိုးစလုံးဒီမဖြစ်ဘူးဆိုလို့ရှိရင်ဒီvolunteer repatriation ဆိုတာမအောင်မြင်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အာပြီးတော့ local integration လည်းသူတို့ကြိုးစားပါတယ်။ဒီပညာရေးကအစားအလုံးမှဝင်ပြီးတော့မှအလုပ်ခွင့်မှလုံနိုင်ဖို့ရကအစားသူတို့ကြိုးစားနေခဲ့ပါတယ်။ဒါပေမဲ့လို့တိတ်ပြီးတော့မအောင်မြင်ဘူးလို့ကျွန်တော်တို့သုတ်တတ်တယ်။ဘာလို့ဆိုတော့ဒုက္ခတဲ့လေကိုယ်တိုင်ကအဲ့ဒါကစိတ်ဝင်စားမှုမရှိဘူး။ပြီးတော့မှမလေးရှားဆိုရကလည်းဒီ legally တရားဝင်နဲ့အလုံးလုတ်ပိုင်ခွေဖြစ်အောင်ကိုသူတို့မလုပ်ပေးနိုင်ခဲ့ဘူးဒီနေ့အထိအဲ့တော့သူတို့ကစူးစမ်းနေဆက်ဖြစ်တယ်third country settlement တရားနိုင်ငံကိုပို့ဖို့ရလဲသူတို့ဆက်ပြီးမှလုံဆောင်နေတာကျွန်တော်တွေ့ရတယ်ဆိုတော့ကျွန်တော်တို့အခုကျွန်တော်ဘာလုပ်ရမလဲဒီဟာပြတ်မိခွန်မေးစရာဖြစ်တယ်ဘသူကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့ရဲ့ recommendation ကတော့UNHCR level ဒီ stakeholders နေနဲ့အကုန်လုံးပေါင်းပြီးတော့မှဖြေရှာဖို့ပထမမလေးရှားအစိုးရအနေနဲ့ပထမဆုံးအနေနဲ့ဒီဒုက္ခတဲ့ရဲ့ immediate ချက်ချင်းလင်းနေသူတို့ပြဿနာ security နဲ့သူတို့ရဲ့ဒီ protection အတွက်ကိုအရေးကြီးနေတာကျွန်တော်တွေ့ရှိရတာအဲ့ဒီအတွက်သူတို့အဖက်ခံနဲ့ဒီပြန်ပူးခံတဲ့လူတွေလည်းရှိတယ်ပြီးတော့မှဗတိန်အကျဉ်းခံတဲ့လူတွေလည်းရှိတယ်ပြီးတော့သူတို့ပတ်စံရှိတဲ့များအကုန်လုံးအနိုင်ကျင်းပြီးတော့မှအသိခံတဲ့လူတွေလည်းရှိတယ်တော်တော်များများအဲ့ဒါဖြစ်ပြနေတဲ့အရာဖြစ်တာ
ဟုတ်ကဲ့မလေးရှားအစိုးရရဲ့သဘောထားကဘယ်လိုရှိလဲဆိုတော့တကယ်လို့ဒီသူတို့ရွေးချယ်စရာနီလန်၃ခုစလုံးဘယ်ဟာပဲအကောင့်ထဲပေါ့နော်မလေးရှားအစိုးရကောဒီကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံကရောသူတို့ရဲ့ပူပေါင်းပါဝင်မှုတွေကလိုတာပေါ့ဒုက္ခသည်တွေရဲ့ဆန္ဒရှိအောင်တော့သူတို့ကနေပြီးတော့မကူညီဘူးမပန်ဘူးဆိုကြပါသူဥပမာတတိယနိုင်ငံကိုသွားမယ်ဆိုရင်လေမလေးရှားဆိုရရဲ့အကူအညီမပါရင်သူတို့ထွက်လို့ရမှာမဟုတ်ဘူးလေသူကမထွက်နဲ့ဆိုပြီးတော့တားထားရင်လေဒီတိုင်းထိုင်နေရမှာဟုတ်တယ်မလားဆိုတော့သူတို့ရဲ့သဘောထားကဘလို့ရှိ
မလေးရှားအစိုးရအချင်းချုပ်ပြောင်းရမယ်ဆိုလို့ရှိတော့သူတို့ကတော့ကိုယ်နိုင်ငံကိုပြန်သွားတမလို့ရှိရင်တတိယနိုင်ငံအမြဲသွားအဲ့ဒါသူတို့ရဲ့ policy ပါဒါမဲ့အခုလုံးလုံးဆယ်ပါဖြစ်နေလဲဆိုလို့ရှိရင်ဒီတတရားနိုင်ငံသွားဖို့ရကအခုလောလောဆယ်ထီတော့ဆက်သွားနေပါတယ်နောက်မှလည်းဆက်သွားဖို့ကျွန်တော်တို့ recommendation လုပ်နေတယ်ဒါမဲ့လို့မြန်မာနိုင်ငံကိုပြန်လာလို့ရပြီသူတို့ဒုက္ခတဲ့မဟုတ်တော့ဘူးဆိုတော့မြန်မာအစိုးရကနေပြီးတော့မှမလေးရှားအစိုးရနဲ့ UN ကို request လုပ်ထားတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်အဲ့တော့တကယ်ခံနေတဲ့လူတွေကဒုက္ခတွေဖြစ်နေတယ်သူတို့ပြန်သွားရခုပဲမှသွားနေရမလားသူတို့အိမ်နေမြေဘာမှမရှိတော့ဘူးထွက်သွားတာလဲသူတို့ကြာပြီတချို့တွေက10နှစ်လောက်ရှိပြီ20နှစ်လောက်ရှိပြီသူတို့မေတ္တာစုသားသမီး တန်းဝိုင်းလည်းမရှိတော့ဘူ
းအစားနဲ့ပြန်စားမှာပေါ့
အစားနဲ့ပြန်စားမှာအဲ့တော့အဲ့ဒီအစားနဲ့ပြန်စားဖို့ရာအချိန်နေအားလုံးပြန်လည်နေရချက်ထားပေးကိုကျွန်တော်အစိုးရတာမလို့ရှိရင်ယူ NHC ကနေပြီးတော့မှတန်းဝင်ယူမှာပဲသူတို့ကပြန်သွားလို့ရတယ်သူတို့ဖြစ်တယ
်အဲ့လိုရဲ့သဘောထားဘူးလို့ရှိဒုက္ခတွေဒီကိုနိုင်ရဲ့သဘောထားသူဘယ်လိုဘယ်ဘက်ကိုအာတန်လဲဒီသုံးခုတွေကအရွေးချယ်စရာညီလမ်းသုံးခုတွေက
ဟုတ်ကဲ့ဒုက္ခတွေကျွန်တော်တို့တွေးရှိချက်အရဆိုလို့ရှိရင်သူတို့ကတတရားနိုင်ငံကိုပဲသူတို့သွားချင်ပါလားအားလုံးလုံးလို့ကျွန်တော်တို့တွေးတယ်ထောင်ကနာတောက်ကနာမရှိလို့ရှိထောင်ကနာနဲ့ကျွန်တော်တွေးပါလားဒီ community based organizations အနေနဲ့တွေးတယ်သူတို့မိသားစုတွေဒုက္ခတွေတရားချင်းနဲ့လည်းတွေးတယ်သူတို့မေးကြည့်တော့ပြန်သွားဖို့ရကျွန်တော်တို့မဖြစ်နိုင်ဘူးဘာမှကျွန်တော်တို့ကြားနာမဟုတ်တော့ဘူးပြီးတော့မှလည်းသူတို့ legal security အနေနဲ့လည်းသူတို့အကုန်လုံးလုံခြုံတယ်လို့သူတို့မခံစားနိုင်သေးဘူးလို့သူတို့ပြောတယ
်ဒါဒါမဲ့ဗမာပြည်ထဲကအခြေအနေပြောင်းသွားပြီးအစိုးရလည်းကြိုးဆိုတယ်သူတို့အတွက်စောစောကိုယ်လိုက်စားပြောသလိုဒီသူတို့နေဖို့ထိုင်ဖို့အစီအစဉ်ပေးမယ်ဟိုပေါ့အတမွေးဝမ်းကြောင်းမှုအတွက်လုပ်ငန်းကင်ငန်းတွေပါအဆင်ပြေမယ်ဆိုရင်တော့ဒါကတော့တနည်းပေါ့သူတို့ပြန်ကောင်းပြန်မယ်ပေါ့
ဒါ
မဲ့လက်ရှိအနေထားမှာတော့သူတို့မပြန်ကျင်သေးဘူးတတိယနိုင်ငံသွားခြင်းနဲ့ပေါ့
ဟုတ်ကဲ့ဆိုတော့ပြန်သွားနိုင်ဖို့ရ volunteer repatriation ဖြစ်နိုင်ဖို့ရကကျွန်တော်မြန်မာဆိုရကနေပရမဆိုဟာဒီ legal arrangement ကိုသူတို့လုပ်ဖို့လိုအပ်နေမှာအဲ့ဒီလုပ်ပြီးမှသူတို့ပြန်လာရမယ် launch out system ကိုကျွန်တော် put in place establish ကျွန်တော်လုပ်ပြီးမှအဲ့ဒီအားနဲ့စနစ်တကျနဲ့ account ထဲပုံမှာပဲဖြစ်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကျွန်တော်တို့ဒီအဆိုရကိုလည်းခုပြန်သွားနိုင်ချိန်မှာကျွန်တော်တို့တတ်နိုင်ဆုံးအဲ့ဒီ issue ကိုအစိုးရမှာဝင်အောင်ကျွန်တော်တို့ပြောဖြစ်တယ်
အဲ့ဒီမလေးရှားကနေပြီးတော့မြန်မာနိုင်ငံအောင်သွားတယ်ဆိုတော့ကိုယ်လိုက်စားပြောဆိုမြန်မာနိုင်ငံအစိုးရတာဝန်ရှိတဲ့သူတချို့ ਨੇ တွေ့တယ်ဆိုတော့သူတို့ရဲ့တုံ့ပြန်ချက်ကဘာလို့ရှိဘယ်သူတွေနဲ့ဘယ်အဆင့်နဲ့တွေ့တယ်လဲကိုယ်လိုက်စားတို
့ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်ဝန်ကြီး၅ပါးနဲ့တွေ့တယ်ပြီးတော့မှလွှတ်တော်နိုင်ငံကနေလည်းတွေ့ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒုတိယတမတာနဲ့လည်းကျွန်တော်တို့ဒီတွေ့ဖြစ်တယ်chin state အစိုးရနဲ့လည်းကျွန်တော်တို့တွေ့တယ်အဲ့ဒါတွေကျွန်တော်တို့ဆွေးနွေးပါတယ်သူတို့ကလည်းဒီအခုလောလောဆယ်ကဒီ policy နဲ့တွားနေတဲ့အချိန်ပဲ policy နဲ့ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားနေတဲ့အချိန်မှာဆိုတော့ဒီဟာတွေတခါတည်းဝင်သွားတယ်လို့ကျွန်တော်တို့ကမြင်တယ်ဆိုတော့တကယ်ကောင်းတဲ့အတိုင်းမြင်လို့ကျွန်တော်တို့မြင်ပါတယ
် slide elizer အခု washington dc ကိုရောက်နေတာလည်းဒီအဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ american နိုင်ငံသားကြီးဌာနကတာဝန်ရှိတဲ့သူတွေဒီအမေရိကန်လွတ်တော်အတောင်ရှေ့သူတွေကိုတင်ပြဖို့သူတို့ရှေ့အကြံဉာဏ်ယူဖို့ရှေ့ဘယ်လိုလုပ်ကြမလဲဆိုတော့ဆွေးနေတာဆိုတော့သူအမေရိကန်အစိုးရဘက်ကတုံ့ပြန်ချက်ကဘယ်လိုရှိသလဲဗျဒီဒီဟာနဲ့ပတ်သက်ပြီးတော့
အခုလိုမျိုးကျွန်တော်တို့သွားပြီးတော့မှဒီအချက်လက်တကယ်အဖြစ်ပြင်းနေတဲ့အဖြစ်ပြက်ဖြစ်နေတဲ့အရာတွေကိုဒီ Congressional Offices နဲ့ဒီ State Department နဲ့ချင်းဝင်ကြည့်တယ်မှာကျွန်တော်တင်ပြတော့သူတို့လည်းဝမ်းသာတယ်ဆိုတော့အကောင်းဆုံးအဖြစ်အတူတူရှာဖို့ရသူတို့က in principle အမှုကြအဖြစ်သူတို့လက်ခံတယ်နောက်ဆက်ပြီးတော့မှဒီကိုလည်းထပ်မှဆွေးနွေးသွားဖို့ရဖြစ်တယ်တခုအခုအရေးကြီးတဲ့အခြေအနေတခုဖြစ်တာပါလဲဆိုလို့ရှိရင် fiscal year လို့ခေါ်တဲ့2019ခုအတွက်ဒီ September မှာပြီးသွားမှာဖြစ်တယ် October မှာစပြီးတော့မှ2019ခုအတွက်ကိုသူတို့စဘလောက်ယူမလဲမလေးရှားကနေထိုင်းလန်ကနေဘလောက်ယူမလဲဆိုတော့သူတို့ပြန်ဆုတ်ပြဖို့ရဖြစ်တယ်အဲ့ဒီမဆုတ်ပြခင်မှာအဲ့ဒီ information နဲ့အကျိုးအကြောင်းနဲ့အကုန်လုံးထည့်ပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တို့အကောင့်ဆိုဆုတ်ဖြတ်ချက်တို့လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒါတို့လုပ်ဖို့ရလဲတို့ဒီ
ဟုတ်ကဲ
့ပြထားပါလား
ဟုတ်ကဲ့ကိုလိုက်စားကိုလိုလိုက်ဖြေတာပြည့်ရတယ်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်ကိုယ်စားဝင်လာစီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရဲ့အဆွေနေကန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်အဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ Facebook VOE စာမျက်နှာပေါ်ကသောရရှင်ရဲ့အမှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့အနောက်တိုင်းဒေသတွေဘုံနဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။ပြီးတော့သောရရှင်ရဲ့အချင်းချင်းပေးဖို့လာတဲ့မြေတားဒီလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုပုံမှန်နားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစားတွေကိုအရင်ဆုံးပြောပြပေးသွားခြင်းပါတယ်။VOA Facebook စာမျက်နှာပေါ်မှာ Plato ဆိုတဲ့သရရှင်ရေးလာတာကတော့ကျေးဇူးပါ VOA Radio အစီအစဉ်မှာအရင်ဥထုံးအောင်တို့ဦးဝင်းအောင်တို့ရှိတုန်းက American အစိုးရရဲ့အဘော်ကိုနားထောင်ရပါတယ်။အခုတော်တော်ကြာပြီနားမထောင်ရတော့တာဖြစ်နိုင်ရင်လုပ်ပါဦးနားထောင်ခြင်းပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါဒီသရရှင်ကိုပြန်ကြားပေးခြင်းပါတယ်။ကျမတို့ဒီ American အစိုးရရဲ့အဘော်ကိုတပတ်မှ5ချိန်တနင်္လာနေ့ကနေတောက်ကြနေအထိ VOA Radio ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်เนาะအဲ့ဒီမှာစောင့်မျှော်ပြီးတော့နားဆင်နိုင်ပါတယ် Radio ကနေတိုက်ရိုက်ဒီမနေ့အစောစောင့်ပြီးတော့နားထောင်ဖို့အဆင်မပြေဘူးဆိုတော့ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဒီ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာကိုတင်ထားပေးပါတယ်အဲ့မှာသွားပြီးတော့ပြန်နားထောင်ပါเนาะကျမတို့ထုတ်လွှင့်ပေးတဲ့ Radio အစီအစဉ်မနေ့ပိုင်းအစီအစဉ်မှာနားထောင်နိုင်ပါတယ်ရှင်အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ရဲ့အစာကိုဆက်ချင်ပါတယ်။ကြိုက်တယ်မောင်ဆိုပြီးတော့ Facebook မှာရေးလာသူကသောရရှင်ပပဖြစ်ပါတယ်။ဘာရီများကြိုက်နေတာပါလဲ
။တည်င်းအားကစားကျမ်းမာရေးဘုဒ္ဓဖြောပေးမှုဟာတအားလုံးကိုစုစုစီစီဖတ်ရပိုးကောင်း။အထူးသဖြင့်နိုင်ငံတကာတည်င်းမြန်မာတည်င်းတို့ကိုအချိန်နဲ့တပြေးညီဖတ်ရပို၍ပို၍ကောင်းကြိုက်တယ်မောင
်ဟုတ်ကဲ့ပါ Facebook မှာကအခု Radio ကတိုက်ရိုက်ထုတ်လွှင့်မှုနောက်ပြီးရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေကို Facebook ပေါ်မှာတိုက်ရိုက်ပြန်ပြီးထုတ်လွှင့်ပေးနေတာမလို့မြန်မာနိုင်ငံမှာ Facebook သုံးတဲ့သူတွေလည်းများလို့အဲဒီကနေကြည့်ရှုသူတွေအတွက်တော်တော်အဆင်ပြေတယ်လို့ကြားရပါတယ်ဝမ်းသာပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာသတင်းတွေကိုစာနဲ့လည်းတင်ထားပေးသလိုအသံဖိုင်အနေနဲ့နားထောင်လို့လည်းရပါတယ် Radio သတင်းထုတ်လွှင့်မှုရုပ်မြင်သံကြားသတင်းထုတ်လွှင့်မှုတွေကိုလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နောက်ပြီးတော့မှလည်းတစ်ခေါက်ပြန်ပြီးတော့ကြည့်လို့ရပါတယ်เนาะအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ VOA အပတ်စဉ်ကဏ္ဍတွေကတခုဖြစ်တဲ့အင်္ဂါညတိုင်းရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့အစာရေးပြီးတော့ပို့လာတဲ့သောရရှင်ရဲ့ email တွေကတချို့ဒီတိုင်းရိုက်လေလံအစီအစဉ်မှာထည့်ပြီးတော့မဆွေးနွေးဖြစ်ခဲ့လို့ကျမတို့ရဲ့ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကနံပါတ်10အတွင်းကိုပထမဦးဆုံးအချိန်အနည်းနဲ့ဝင်လာတဲ့သချင်းလေးပဲဖြစ်ပါတယ် rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်။တချင်းနာမည်က broccoli ပါ။နံပါတ်8ထဲကိုနံပါတ်12ကနေဝင်ရောက်လာတာဖြစ်ပါတယ်။ဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီး April 6ရက်နေ့2016မှာစပြီးတော့သူ့ရဲ့တချင်းကိုဖြန့်ချီတာဖြစ်ပါတယ်။ဒီတချင်းက American ပြည်အောင်စုမှာ online ကနေပြီးရောင်းချရမှုပေါင်းနှစ်တန်းကျော်ပါတယ်ရှင်။အပြီလောက်မှာထွက်သွားတဲ့ဒီသချင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါနောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်အခုတစ်ပတ်မှာတော့သူကဒီနံပါတ်10ဖြစ်နေအမြင့်ဆုံးနေရာကိုရောက်လာပါတယ်သူသချင်းထွက်အမြင့်ဆုံးနေရာပါနောက်ပြီးတော့ဒီသချင်းထဲမှာပါဝင်တည်ဆူထားကြတဲ့ Drum Your Lady ရဲ့ဒီအတွက်ကောဒီသချင်းက Billboard Hot 100ရဲ့အကောင်းဆုံးတင်းနံပါတ်10ထဲကိုသူတို့ရဲ့သချင်းနေထဲမှာပထမအဆုံးအနေနဲ့ဝင်တဲ့သချင်းလည်းဖြစ်ပါတယ်ရှင်Broccoli ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်နော် And no telling why I'm feeling beyond Hey hey I'm beyond all this Hey little mama would you like to be my sunshine We touch my game we gon' turn this to Ice on my neck cost me 10 times 3 $30,000 for a night
pocket full. I just hit Rodeo and I spent like 10 G's. I just did a show and spent the check on my mama. When I go and vacay, I might run out the Bahamas. And I keep like 10 phones, then I'm really never home. All these new clones trying to copy what I'm on. Get your own, trying to pick a new bone. Break the brother skip, boy, I had a good day. Metro piece of yes, trapping ball, making plays. 50 shades of gray, beat that pussy like Ho Hogan. I know you know my slogan, if it ain't about guap, I'm gone. Hating cause I'm chosen from the concrete I had rolled. Shorty staring at my necklace cause my diamonds really froze. Put that in her, bet she feel it in her toes. I'm a real young from the six throwing balls. I'm a real young from the six throwing balls. Real young from the six throwing balls.
In the middle of the party, get off me. Yeah. In the cut, I'm rolling up my broccoli. Yeah, yeah, I know your baby mama fond of me. Yeah. All she wanna do is smoke that broccoli. Yeah. Whispering in my ear, she trying to leave with me. Get that bitch easily. Say that I can hit that shit greasily. Yeah. I'm a dirty dog, I did it sleazily. Yeah. Ain't no telling what I'm finna be on. Hey, hey, I'm beyond all that. Hey, ain't no telling what I'm finna. Hey, I'm beyond.
drum နဲ့လေးရတီကိုတည်ဆူထားတဲ့ broccoli ဆိုတဲ့သင်းကိုနားဆင်ကြကြရပါရှင်။မြန်မာတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့ကျွန်မကတော့ပြောခဲ့သလိုပဲတိုက်ရိုက်လေးလိုက်အစီအစဉ်မှာအချိန်မလောက်လို့မဖော်ပြပေးနိုင်တဲ့အစာတွေကဒီအစာတချို့ကိုကျွန်မဆက်ပြီးတော့ဖော်ပြပေးစီမှာရှင်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားတာကိုကိုနိုင်ဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုပိုင်အမြင်ကိုအခုလိုမျိုးဝင်ပြီးတော့ဆွေးနွေးဖို့အတွက်အစာရေးပို့လာပါတယ်။
တရားဥပဒေက uniform ဝတ်ဒီဘက်မှာတရားဥပဒေကငွေဘက်တွေမှာအစိုးဆုံးပြောရရင်တော့ငွေများတရားနိုင်တဲ့ခက်ကမပြောက်သေးပါဘူးရဲစခန်းတစ်ခုမှာအမှုဖွင့်ဖို့ရောက်သွားရင်အမှုဖွင့်ဖို့ငွေကြေးပေးရတယ်မပေးလို့ကအကြောင်းပြချက်နဲ့မှတ်တမ်းသာရေးထားပြီးတော့နောက်နေ့ချိန်တယ်တွားပြန်တော့လဲမနေ့ကလူမရှိဘူးယုံသွားတယ်အပြင်သွားတယ်တိုင်ယုံသွားတယ်ခဏဆောက်မှာနောက်အမှုဖွင့်တဲ့သူကယူသားစွာအမှုဖွင့်တယ်ဟုတ်တယ်မဟုတ်ဘူးဆိုတာရှေ့ပြေးစစ်ဆေးခြင်းမရှိဘဲနဲ့ပုံမှန်တက်ပြီးတော့အတိုင်ခံရသူကိုဖမ်းပါတယ်တဖက်ကလည်းကျွန်တော်ဘာမှမသိရပါလားခင်ဗျားတို့ဟာကပြောတော့တရားရုံးကြမှာရှင်းလာတိုင်လို့ဖွင့်ပြရတာဆိုတာနဲ့ဖွင့်ခံရသူခင်ဗျားဘာမှမသိညာမသိအချုပ်သေးသွားတရားရုံးရောက်တာနဲ့အမှုကမစစ်သေးပဲနဲ့ဇံမျိုးတွေထားတာအများကြီးအချိန်ကြာမှစစ်တော့ခုနကဘာမှမသိညာမသိခင်ဗျားလနဲ့ချီပြီးတော့အချုပ်သေးနေရတာအဲ့လူခင်ဗျားငွေကြီးလည်းမရှိရှင်းနေလည်းမငှားနိုင်ဆိုတော့ထပ်ပြီးတော့ဇံမျိုးကြပြန်တယ်တရားရေးဘက်ကကြည့်ရင်လည်းရှစ်ဘက်စီကအစငွေမပေးလို့ကတော့နောက်ဆုံးရုံးပိတ်ချိန်ထောင်ကားပြန်ချိန်ကြမှခေါ်ပြီးတော့ရုံးချိန်ပေးလိုက်ပြန်တယ်ပြောချင်တာကပြည်သူအားကိုးရတဲ့တရားရေးမဖြစ်သေးတာလူတိုင်းသိပါတယ်မတရားမှုကတရားရေးမကောင်းလို့ဖြစ်လာတာပါရှင်းနေစုစုကြည့်ပြန်တော့လည်းမြန်မာပြည်မှာကတာမန်အမှုတွေကိုတော့မှ3သိန်းလောက်ပေးရတာဘယ်တတ်နိုင်ကြပါမလဲရုံးချိန်တန်းမှာကလည်း9000ကျပ်ခီးစိတ်ပေးရအဖေတောက်ထမင်းစားနဲ့ဘယ်ဘက်ကမှမတက်တာပါဘူးအချုပ်သားဘက်ကပြန်ကြည့်မယ်ဆိုရင်လည်းမိသားစုနဲ့တွေ့ဖို့ကြကြစကားပြောဖို့အချုပ်ခန်းဆောင်ရဲကိုပေးရပြန်တယ်ဒီထဲမှာအချုပ်သားချင်းချင်းငါ့အိမ်ကမလာဘူးမင်းတို့အိမ်ကငါ့ကိုပါတောင်းပေးမပေးလို့ရှိရင်မင်းသိမယ်ဘာညာနဲ့ဒါရီဘာကြောင့်ဖြစ်နေလဲကြည့်လို့ရှိရင်တရားဥပဒေကစာအုပ်ထဲမှာတူတူပုံနေကြောင်းပါ view ရေ
မြန်မာနိုင်ငံကတရားဥပဒေကအစအုပ်ထဲမှာပဲရှိပါတယ်ဆိုပြီးတော့ဒီသောရရှင်ကိုနိုင်ကစနေညတိုက်ရိုက်လေလိုင်းအစီအစဉ်အတွက်ဝင်ရောက်ဆွေးနွေးဖို့အစာရေးလာသလိုဖုံမိုးသွန်းဆိုတဲ့သောရရှင်ကတော့အခုလိုမျိုးသူ့ရဲ့အဆွေးနွေးချက်ကိုရေးလာပါတယ
်ဥပဒေကအာဏာရအစိုးရလက်အောက်မှာမရှိတဲ့အတွက်အစိုးရဟာဘာမှလှုပ်ချင်သလိုလှုပ်လို့မရတာကြောင့်ဥပဒေစိုးမိုးမှုအားနည်းတယ်လို့မြင်ပါတယ်တကယ်ဆိုရင်လက်ပေးလက်ယူမှုတိုက်ဖြတ်ရေးအတွက်အစိုးရကလှုပ်နေပေမဲ့ပြည်ထရေးဝန်ကြီးလက်အောက်မှာရှိတဲ့ဥပဒေဝန်ထမ်းတွေကနောက်ကမလိုက်နိုင်တဲ့အတွက်မူသာရှိပြီးလက်တွေ့အကောင့်ထဲမဖော်နိုင်ဘူးလို့ပဲမြင်ပါတယ
်။ဥရေကအာနာယအစိုးရလက်အောက်မှာရှိတဲ့အတွက်ကြောင့်မှဆိုပြီးဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုတိုက်ရိုက်လေလံအစီအစဉ်မှာထည့်သွင်းဆွေးနွေးဖို့အတွက်အစာရေးလာတာဖြစ်ပါတယ်။ခုနကတော့ပြောခဲ့သလိုပဲကျမတို့တိုက်ရိုက်လေလံအစီအစဉ်ဆွေးနွေးနေတဲ့အချိန်မှာအချိန်မလောက်လို့ကြံခဲ့တဲ့တော်ရရှင်ရဲ့အစာရေးတွေကတချို့တော့ကအခုမြမပြီကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်နော်။တော်ရရှင်ရဲ့အစာရေးကတော့ဒီတစ်ပတ်ဒီလောက်ပါပဲနော်။ဒေတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ရှင်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယို
စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားဒီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့ဒေတောင်းတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။ကျန်ကင်းမြို့ဖျားကြီးလန်းကသောရရှင်ကိုတင်ဝင်းကြီးကကြီးမြင့်နိုင်ဘူရာယုံကအထူးတဲ့ရုံပိုင်ကြီးဥစိန်ဝင်းအတွဲဆိုပြီးတော့ဒေတောင်းလာပါတယ်။သူကပဲမြန်အောင်မြို့အစီရင်သားရရေးအဖွဲ့ကဒုညွန်ကြရေးမှုဥခင်စောဝင်းနောက်ပြီးတော့အိမ်မဲမြို့အစီရင်သားရရေးအဖွဲ့ဦးစည်းမှုဦးမင်းစောဟင်းဒရာမြို့နေအငိမ့်စားမြေထားလက်မဆစ်အုပ်ကိုခင်မောင်အေးဒါခမျိုးနဲ့အငိမ့်စားမြည့်ထားလက်မဆစ်ကိုမြင့်ဆိုးဒကုံမျိုးတင်မြောက်ပိုင်းကကိုလာထွန်းဟင်းသားမျိုးကခရိုင်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစည်းဌာနခရိုင်ဦးစည်းမှုဦးအောင်တက်ရှိပြီးတော့ရှမ်းပြည်တောင်ပိုင်းဟိုပုံးမျိုးတက်မတော်နီးပညာသိပ္ပံကမမ်မီကြီးတို့အတွက်ထာဝရခင်မင်းမှုတတိယတိလက်ဆောင်ပေးပို့ပါတယ်ဆိုပြီးတော့ကျန်ကင်းမျိုးဖျားကြီးလန်းကအကိုတင်ဝင်းကြီးမြစ်တာတိလက်ဆောင်တောင်းပါတယ် VOA က2016ပြက်ကလေးနဲ့ EDM အင်္ဂလိပ်စာသင်ခန်းစာကိုလည်း2မိနစ်ကနှစ်ကုံကရရှိပါတယ်တဲ့ VOA သောရရှင်တရက်ကိုမမေ့မရောပဲနဲ့တတိယပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါကြောင်းသိစေအပ်ပါတယ်တဲ့ဟုတ်ကဲ့ VOA ကလက်ဆောင်တွေရရှိရဲဆိုလို့အထူးဝမ်းသာပါတယ်ကိုတင်ဝင်းကြီးကိုတင်ဝင်းကြီးတရားလဲနေကောင်းကျမ်းပါပါစေလို့ VOA ကအဆန္ဒပြုပါတယ်နော်ဒီတော့ဒီတစ်ပတ်တော့ဒီတချင်းဟောင်းလေးတစ်ပုတ်ဖြစ်တဲ့ဟေမာနေဝင်းတီဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းလေးနဲ့ဖြောပြေးပေးကြပါရနော်ပြီးခဲ့တဲ့တစ်ပတ်က Facebook ပေါ်မှာဝိုင်းစုခိုင်သိန်းဂျန်ရှင်စကွဲမှာဒီအချစ်ဦးဆိုတဲ့တချင်းလေးကိုတီဆိုဖြောပြေးသွားလို့အဲ့တချင်းလေးကိုပြန်နားထောင်ပြီးပြီးတော့ဒီတချင်းကိုမူရင်းဘယ်သူဆိုတာလဲဆိုတာတော်တော်လေးကိုပြန်စဉ်းစားလိုက်ရပါတယ်တချင်းစာသားတွေကိုမှတ်မိနေပြီမဲ့လဲဘယ်သူများဆိုတာလဲဆိုတာကိုမေးနေတာပါအဲရုံးကမက်နနာချန်ဟာဟေမာနေဝင်းဆိုလို့ဟုတ်ပါတယ်ဟေမာနေဝင်းရဲ့ပိုးဖလန်တွေကတချင်းပဲဖြစ်ပါတယ်ရှင်ဒီတော့ဟေမာနေဝင်းမူရင်းတီဆိုထားတဲ့ဒီပိုးဖလန်ဒေးတက်ပြားတွေကအချစ်ဦးဆိုတဲ့တချင်းလေးနဲ့သောရရှင်တွေကိုဖြောပြေးပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်
Dayari kuku chi u Da chike inui kola lula Kuku chi u ne chawaze Ate ate ne salo chitame Alo mia wiwa zi kwe Jinko na kuku wa kwe chen na ita Obaru inyari misinza gebu Chitame用几把的七姑姑姑姑爷姑哈得有不能得也加压力姑姑七姑扎起克因为空拉路拉姑姑七姑你跳我子得得你是路七家门罗庙为我子姑
ဟေမာနေဝင်းတည်ဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်အသေးရဲ့ကြာရီခုခုချီဥဒါချီကေရင်ဝေခုံလာလုလာခုခုချီဥနေချောဝစင်အသေးသက်နေဆလုတ်ချစ်ကြမယ်လောမြာဝေပါစေခွေဒီစရီစံအတူတူလိုက်ခင်ကိုကိုအလေးချမရေးပွားပဲလိုက်လူကြောကကိုကိုရေးလိုက်နာမယ်လုံချုံစွာငြိမ်းချမ်းမရစေအသေးရဲ့ကြရသည်ကိုကိုချီဦးကြားချခင်ရင်ရီခုံလာလုံးလာကိုကိုချီဦးနဲ့ချဝစင်အသေး
ြမယ်လွန်မြောက်ဝီပါစေကွယ်
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။မြမတက်မတော်နဲ့ KIA ဘာလို့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မယင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုရက်ပိုင်းကချင်ပြည်နယ်ကလာတဲ့သတင်းတွေမှာတော့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ဗဟိုအဖွဲ့အခြေစိုက်ရာဒေသပတ်ဝန်းကျင်မှာမြမတပ်မတော်နဲ့ KIA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေကြတဲ့ဆိုတဲ့သတင်းမှာထုံးစံတိုင်းနှစ်ဖက်စလုံးကအတီးပြုတ်လို့ရနိုင်မဲ့တိကျတဲ့သတင်းထုတ်ပြန်ပေးတာတွေမရှိတော့တိုက်ပွဲတွေနဲ့ပတ်သက်ပြီးဘယ်နေရာမှာဖြစ်တယ်အထိခိုက်အကျဆုံးဘယ်လောက်ရှိတယ်စသဖြင့်ပြည်သူတွေမသိရှိကြရပါဘူးတကယ်တော့မြမတပ်မတော်နဲ့ KIA တပ်ဖွဲ့တွေတိုက်ပွဲဖြစ်နေကြတယ်ဆိုတာသိပြီးထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူးကျင်းပပြီးသွားတဲ့သမိုင်းဝင်27ရာစုပင်လုံညီလာခံမတိုင်ခင်ကရောညီလာခံအပြီးမှာပါတိုက်ပွဲတွေဖြစ်ပွားနေခဲ့တာကြီးပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြည်တွင်းစစ်ရက်စဲရေးနိုင်ငံရေးအရပြဿနာတွေပြည်လည်စေရေးငြိမ်းချမ်းရေးရရှိရေးအရှိန်အဟုန်နဲ့ဆောင်ရွက်နေခြင်းခုလိုတိုက်ပွဲကြီးငယ်တွေဖြစ်ပွားနေတာဟာသင့်တော်ပါရဲ့လားဒီပြဿနာတွေပြည်လည်အောင်ဘယ်လိုချင်းကဖြေရှင်းရနိုင်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
မြမတက်မတော်နဲ့ KIA တပ်ဖွဲ့အကြားဖြစ်ပွားခဲ့ပြီးတဲ့တိုက်ပွဲတွေကိုခြုံငုံသုံးသပ်ကြည့်ရင်ဘက်တစ်ဖက်ဖက်ကလွန်နေမှားရင်းနေဆိုပြီးကောက်ချက်ချဖို့အတော်လေးခက်ခဲပါတယ်။အကြောင်းပြချက်အမျိုးမျိုးနဲ့မြမတက်မတော်ဘက်ကနေ KIA တပ်စခန်းနေရာတွေကိုရှင်းလင်းသိမ်းပိုက်တာမျိုးရှိခဲ့တယ်လို့ KIA ဘက်ကလည်းမြမတက်မတော်ရင်တန်းတွေကိုခြုံခိုတိုက်ခိုက်တာမျိုးလမ်းဘက်ဆက်သွယ်ရေးတရားတွေကိုချိုးပစ်တာမျိုးအထိရှိခဲ့ပါတယ်။စစ်ပွဲရဲ့သဘောတဘာဝကလည်း KIA ကိုဒီနေရာမှာတိုက်ရင်တက်မတော်ဘက်ကဒီနေရာမှာပဲခုခံတိုက်မယ်အခြားနေရာတွေကိုပြန်တိုက်တာမျိုးမလုပ်ဘူးဆိုပြီးဂတိကဝတ်ပြုထားတာမျိုးလည်းရှိမနေပါဘူး။ဒါကြောင့်အကြောင်းတစ်ခုခုကြောင့်ပဋိပက္ခဖြစ်တက်ဖွဲ့ရီထိတ်တိုက်တွေ့ကြပြီးဆိုတာနဲ့အခြားသောနေရာအခြားသောစစ်မျက်နှာတွေမှာလည်းတိုက်ပွဲတွေဖြစ်သွားနိုင်တာကြီးပါပဲ။ပြောရရင်မြမတက်မတော်နဲ့ KIA အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကလည်းတိတ်ပြီးထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။လွန်ခဲ့တဲ့9နှစ်ဝန်းကျင်နှစ်ဖက်တိုက်ပွဲတွေပြန်ဆတင်ပြီးကြတဲ့ကမြမတက်မတော်နဲ့ KIA အကြားတနည်းပြောရရင်အစိုးရနဲ့ KIO အကြားပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူညီချက်တစ်ခုတလေမှချုပ်ဆိုထားခြင်းမရှိလို့ပါ။တီထောင်စုအဆင့်အပြစ်ခတ်ရက်စဲရေးလှုပ်ထားပြီးသားတပ်ဖွဲ့တွေအချင်းချင်းကြားမှာတော့အကြောင်းမျိုးမျိုးကြောင့်ထိတွေ့မှုတွေတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တာဒဂတွေရှိခဲ့လို့လုံးဝအပြစ်ရဲ့သဘောတူညီမှုလုံးမထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကိုမထူးဆန်းဘူးလို့ပြောရခြင်းဖြစ်ပါတယ်
။ဒီအတွက်အစိုးရနဲ့ KIA ကိုကြားဘာကြောင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရသလဲဆိုတာကိုပြန်ပြီးစမ်းစစ်ကြည့်ဖို့လိုလာပါတယ် KIO KIA ဟာ1960ဝန်းကျင်လက်နက်ကင်ပုံကံမှုစတင်ပြီးနှစ်ပေါင်း30ကျော်ကြာ1964ခုနှစ်မှာအဲ့ဒီချိန်ကနိုင်ငံတော်ညီဝပြည်ပြမှုတိဆောက်ရေးအဖွဲ့နဝတစစ်ဆိုရနဲ့နှစ်ဖက်အပြစ်ခတ်ရက်စဲရေးလုပ်နိုင်ခဲ့ပါတယ်အပြစ်ခတ်ရက်စဲရေး18နှစ်တာတည်တံ့ခဲ့ပြီး2011ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်တိုက်ပွဲတွေပြန်ဖြစ်ရတဲ့လက်တလောအကြောင်းချက်တွေရှိပေမဲ့တကယ်ပြဿနာကတော့ KIO အနေနဲ့စစ်ဆိုရရဲ့နေကြသောတပ်ဖြစ်အသွင်ပြောင်းလဲရေးကိုလက်မခံခဲ့လို့ပါပဲပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်သမရဦးသိန်းစိန်ဆိုရလက်ထက်မှာလက်နက်ကင်တိုင်းသားတွေနဲ့အပြစ်ခတ်ရက်စဲရေးနိုင်ငံရေးစနစ်ဝဲတွေစတင်ပြီးငြိမ်းချမ်းရေးရရှိရေးအာသွန်ခွန်ဆက်ကြိုးစားလာတာတွေ့မြင်ကြရပါတယ်သမရဦးသိန်းစိန်ဆိုရအနေနဲ့ရှေ့စစ်အနာရှင်အစိုးရအဆက်ဆက်လုတ်ကင်ဆောင်ရွက်ပုံတွေနဲ့မတူတဲ့တကယ်အပြစ်ခတ်ရက်စဲရေးနိုင်ငံရေးစနစ်ဝဲတွေကနေတဆင့်ငြိမ်းချမ်းရေးပန်းနိုင်စီသွားရေးကြိုးစားလာခဲ့ပေမဲ့ KIO အဖွဲ့ရဲ့သဘောထားလုံးဝပြောင်းလဲသွားခဲ့တာကြောင့်အပြစ်ခတ်ရက်စဲရေးရဖို့ညှိနှိုင်းရေးခက်ခဲသွားစေခဲ့ပါတယ်
။အကြောင်းကတော့ KIO အဖွဲ့အနေနဲ့အရင်18နှစ်တာကာလကိုသင်ခန်းစာယူပြီးအပြစ်ခတ်ရက်စဲထားရုံနဲ့နိုင်ငံရေးပြဿနာတွေမပြေလည်နိုင်နိုင်ငံရေးပြဿနာကြောင့်ပေါ်ပေါက်လာရတဲ့စစ်ပွဲတွေကိုနိုင်ငံရေးအယဆွေးနွေးအဖြစ်ရှာနိုင်ခဲ့ရင်တိုက်ပွဲတွေဟာသူ့အလိုလိုရက်ဆိုင်သွားမှာပဲဆိုပြီးခံယူလိုက်လို့ဖြစ်ပါတယ်။ ဒီအတွက် KIO ဟာအစိုးရနဲ့တဖွဲ့ချင်းအပြစ်ခတ်ရစဲရေးလုပ်ဖို့မလိုဘူးလို့ဆုံးဖြတ်ထားလိုက်တဲ့အတွက်ဒီကနေ့အချိန်ထိအပြစ်ရဲ့ဆိုင်ရာသဘောတူညီချက်တစုံတရာမရကြတော့တာပါတိုင်းပြည်မှာအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးရရှိရေးအတွက်အရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့မူဝါဒကတော့ပထမအဆင့်တတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်အောင်ကြိုးစားမယ်အပြစ်ရစာချုပ်ချုပ်နိုင်ပြီဆိုရင်အပြစ်ရတည်မြဲအောင်အကောင့်ထဲပေါ်ကြမယ်တပြိုင်နက်တည်းစာချုပ်ပါလမ်းညွှန်ချက်နဲ့အညီနိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားမယ်နိုင်ငံရေးဆွေးနွေးပွဲတွေကမှရရှိတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်အတည်ပြုချက်ရယူပြီးဖွဲ့စည်းပုံကိုပြင်ဆင်ဖို့လုပ်သွားမယ်ဒီလိုနည်းနဲ့တနည်းငြိမ်းချမ်းရေးအပြည့်အဝရရှိစေမယ်ဆိုတဲ့နည်းလမ်းပါဒါပေမဲ့အဲ့ဒီလမ်းစဉ်အတိုင်းအကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပြည့်အဝအောင်မြင်မှုမရဘဲအစိုးရတက်တန်းကုံဆုံးသွားခဲ့ပါတယ်ဒေါ်ဆန်းစုကြည်အစိုးရအဖွဲ့သစ်တက်လာတဲ့အခါမပြီးဆုံးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကချသွားတဲ့လုပ်ငန်းလမ်းစဉ်ကိုထွေထွေထူးထူးပြောင်းလဲတာမရှိပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ထဲမှာလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အင်အားစုအားလုံးပါဝင်လာအောင်အထူးအာရုံစိုက်ကြိုးစားခဲ့တာတွေ့နိုင်ပါတယ်။အဓိကအားသာချက်ကအရင်ငြိမ်းချမ်းရေးဆွေးနွေးပွဲစကားဝိုင်းတွေမှာမြမတက်မတော်ဘက်နဲ့လက်နက်ကိုင်တိုင်းရင်းသားဘက်နှစ်ဘက်ပဲပါခဲ့ပေမဲ့အခုနောက်ပိုင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်စစ်စစ်တွေပါဝင်လာတာပဲဖြစ်ပါတယ်။ဒီလိုနည်းနဲ့တမိုင်းမှာပထမဦးဆုံးအကြိမ်အင်အားစုအားလုံးပါဝင်တဲ့27ရာစုပင်လုံးငြိမ်းချမ်းညီလာခံကိုအောင်အောင်မြင်မြင်ကျင်းပနိုင်ပြီးတိုင်းသားလက်နက်ကိုင်တွေဘက်ကလည်းသူတို့လူလာမျှော်လင့်နာတွေကိုဘဲခစ်အခါတုန်းကနဲ့မှမတူတတိုင်းပြည်လုံးတစ်ကဘာလုံးတည်အောင်ပွန့်ပွန့်လင်းလင်းပြောဆိုချပြနိုင်ခဲ့ပါတယ်။
အဲ့ဒီစီဝေးဒေါ်ဆန်းစုကြည်ပြောတဲ့အဖွင့်မိတ်ခွန်းမှာ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ KIO UNFC အဖွဲ့ဝင်တွေပါဝင်လက်မှတ်ရေးထိုးလာအောင်ကြိုးစားသွားမယ်ဆိုတာပါပဲ။ဒါမှသာပြစ်ခတ်တိုက်ခိုက်မှုရပ်ဆဲပြီးအေဂျင့်နဲ့အခြေအနေတစ်ခုအောက်မှာနိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းပွဲတွေကိုကောင်းကောင်းမွန်မွန်ကျင်းပနိုင်မှာပါ။ဒီအတွက်ငြိမ်းချမ်းရေးဖြစ်စဉ်ကြီးအောင်မြင်ဖို့အတွက် KIO အဖွဲ့အနေနဲ့လက်ရှိကင်ဆွဲထားတဲ့မူဝါဒအစားအပြစ်ခတ်တွေရက်စဲထားတဲ့အခြေအနေအောက်မှာနိုင်ငံရေးစနစ်ပွဲတွေကျင်းပနိုင်အောင်ပြည်သူလူထုတရက်လုံးစိတ်အေးချမ်းလုံခြုံမှုရှိအောင် NCA စာချုပ်ထဲလက်မှတ်ရေးထိုးနိုင်အောင်စဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဟောင်ကောင်မြို့မှာတော့အလုံမှကန်ကောင်းစေဖို့နဲ့အခြေရေးကိစ္စတွေမှာအဆင်ပြေဖို့မျက်ခုံးမှွေးတွေပြုပြင်နေကြပါတယ်။ဂျပန်နိုင်ငံက McDonald's စားတောက်ဆိုင်တစ်ခုမှာတော့အာလူးကြောင်းကြော်နဲ့တို့စားဖို့ရွှေဖယုံသီးနဲ့ချောကလက်အရသာရှိတဲ့အချင်းရည်တွေကိုတွဲဖက်ပြီးတော့ရောင်းချပေးနေပါတယ်။ဒီလိုမျိုးထူးထူးခြားခြားသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားပါတယ်ရှင်။
ဟောလိုဝေးတဆွေကြီးပွဲတော်မှာရွှေဖြုံကြီးစားရတာနှစ်သက်အားရသူတွေအတွက်ဂျပန်နိုင်ငံကမက်ဒေါ်နယ်စားတောက်ဆိုင်တွေမှာအာလူးချောင်းကျော်နဲ့တို့စားဖို့ရွှေဖြုံကြီးနဲ့ချောကလက်အရသာရှိတဲ့အချင်းကြီးတွေကိုတွဲဖက်ရောင်းချပေးနေပါတယ်။ပြီးခဲ့တဲ့ပုံနှစ်မှာစတင်မိတ်ဆက်ခဲ့တဲ့ဒီစားတောက်ကိုဟောလိုဝေးချိုကိုပိုတေတိုလို့နာမည်ပေးထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကချောကလက်အုပ်ထားတဲ့အာလူးကျော်ကိုအအောင်မြင်မြင်မိတ်ဆက်ပေးနိုင်ခဲ့တာကြောင့်ဒီချိုချိုငန်ငန်အရသာရှိတဲ့တို့စရာအချင်းကြီးတွေကိုမက်ဒေါ်နယ်ဆိုင်ဂျပန်ပြည်မှာစပြီးတော့ဖွင့်လှစ်တဲ့55နှစ်ပြည့်အထိမ်းအမှတ်အဖြစ်မိတ်ဆက်ပေးလိုက်ကြပါဒီအချင်းကြီးအစ်စ်ကိုအောက်တိုဘာလကုန်တဲ့အထိဂျပန်နိုင်ငံမှာရနိုင်ပါပါရှင်
American ပြည်တော်စု California ပြည်နယ် Huntington ကမ်းခြေမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ခွေးရေလွှာလျှောစီးပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာခွေးတွေကိုအငယ်တန်းအလယ်အလတ်တန်းအကြီးတန်းနဲ့အကြီးဆုံးတန်းဆိုပြီးအတန်းအစား၄မျိုးခွဲပြီးတော့ရှင်ပြိုင်ခိုင်းခဲ့တာပါ။လူနဲ့ခွေးအတူရှင်တွဲပြီးရေလွှာလျှောစီးတဲ့ပြိုင်ပွဲတွေလည်းပါဝင်ခဲ့ပါတယ်။ပြိုင်ပွဲတစ်ခုမှာခွေး၅កောင်ပါဝင်ပါတယ်။တကယ်ပါလုံးကခွေးတွေရာနဲ့ချီပါဝင်ရှင်ပြိုင်ခဲ့တာပါ။ပြိုင်ပွဲဝင်သူတွေဟာ12မိနစ်အတွင်းမှာလှိုင်း၅ခုကိုစီးပြရတာဖြစ်ပြီးတော့ခွေးတွေရဲ့ရဲရင့်မှုဘလောက်ကြာကြာလှိုင်းစီးနိုင်မှုနဲ့အဲ့ဒီလှိုင်းကိုစီးနိုင်တဲ့အခြေအနေရေသွေးတွေအလုံးအပေါ်မူတည်ပြီးတော့ဒေသခံနာမည်ကျော်လူသိများသူတွေနဲ့ဒီလှိုင်းစီးကျွမ်းကျင်သူတွေကဆုံးဖြတ်အမှတ်ပေးကြတာဖြစ်ပါတယ်။ဒီပွဲမှာပါဝင်ရှင်ပြိုင်သူတွေဟာမှတ်ပုံတင်ခြင်းအနေနဲ့ပရာဟိတအဖွဲ့ကိုဒေါ်လာထူထမ်းရပြီးတော့ ချားမိသားစုတွေနဲ့အတူဆင်နွှဲနိုင်တဲ့အားကစားနည်းတွေစားသောက်ဆိုင်တွေနဲ့ဝေးမွေးစားဖို့နေရာတွေကိုပါစီစဉ်ထည့်သွင်းခဲ့ပါတယ်
ဘာမျိုးမှာတော့အလုံးမကန်ကောင်းစေဖို့နဲ့အချီးကိစ္စတွေမှာအဆင်ပြေစေဖို့ပြက်ခုံးမှုတွေပြုပြင်နေကြပါတယ်။ဒီလိုရိုးရာရုပ်လက္ခဏာဖတ်တဲ့ပညာရှင်လီရှုချင်းကသူ့ကိုအားကိုးပြီးလာရောက်မေးမြန်းသူတွေရဲ့ကန်ကောင်းစေဖို့သူတို့ရဲ့မျက်ခုံးမှုတွေကိုပြုပြင်ပေးနေတာပါ။ဒီလိုရိုးရာယုံကြည်မှုအရာဆိုရင်တော့မျက်နာဟာစာအုပ်လိုပဲဖတ်ကြည့်လို့ရပြီးတော့လူတယောက်ရဲ့ကြွယ်ဝချမ်းသာမှုချမ်းသာရင်းနဲ့မိသားစုအရေးတွေကိုဖော်ပြနေတယ်လို့ယုံကြည်ကြပါတယ်။မျက်ခုံးမွေးဖြောင်ဖြောင်ဟာကံကောင်းခြင်းနဲ့ပျော်ရွှင်ခြင်းတွေကိုမျက်ခုံးမွေးကွေးကွေးထက်ပိုပြီးတော့ယူဆောင်နိုင်တယ်လို့လီကယုံကြည်ပါတယ်။နောက်ပြီးအခုလိုမျက်ခုံးမွေးပြုပြင်လိုက်ကြတဲ့လူတယောက်ရဲ့ကံကြမ္မာချက်ချင်းပြောင်းလဲသွားနိုင်တယ်လို့လည်းပြောပါတယ်။သူအခုလိုလှုပ်ဆောင်နေတာ6နှစ်လောက်ရှိနေပြီဖြစ်ပြီးတော့အမျိုးသမီးတွေအနေနဲ့အချစ်ရဲ့အိမ်တော်ကြီးကိစ္စတွေဖြေရှင်းဖို့လာကြတာများပြီးအမျိုးသားတွေကတော့အလုတ်ကန်ကံကောင်းစေဖို့လာကြတာများတယ်လို့ပြောပါတယ်ရှင်။
ထိုင်ကြကြီးတန်းစီနေရသူတွေအတွက်ထိုင်ရင်နဲ့စောင့်နိုင်ပြီးတော့မတည့်ရက်မကြာခဏနေရာပြောင်းဖို့မလိုတဲ့ရွေလျားထိုင်ကုန်တွေကိုဂျပန်နိုင်ငံ Nissan Car ကုမ္ပဏီကတီထွင်လိုက်ပါတယ်။ဗုဒ္ဓဘူးနေ့မှာစတင်ပြသလိုက်တဲ့ဒီထိုင်ကုန်တွေကို Nissan ကုမ္ပဏီက Pro Pilot Chair လို့နာမည်ပေးထားပါတယ်။မောင်းသူမဲ့ကားတွေမှာသုံးတဲ့ဤပညာကိုသုံးပြီးတန်းစီနေရသူတွေအတွက်အသုံးဝင်မဲ့မောင်းသူမဲ့ရွေလျားထိုင်ကုန်တွေကို Nissan ကုမ္ပဏီကတီထွင်လိုက်တာပါ။ပြီးခဲ့တဲ့ February လတုန်းကလည်းNissan ကုမ္ပဏီကအလိုလျောက်ပါကင်ရန်နာနိုင်မဲ့ကားတွေအတွက်သရုပ်ပြတဲ့အနေနဲ့ဇပွဲအောက်ကိုအလိုလိုဝင်သိမ်းသွားနိုင်တဲ့ထိုင်ကုန်တစ်မျိုးကိုလည်းပြသခဲ့ပါတယ်။ဒါပေမဲ့ပြင်ပမှာအမှန်တကယ်အသုံးပြုဖို့ဈေးကွက်ထဲမှာတော့ထုတ်လုပ်ခဲ့ခြင်းမရှိပါဘူး။အခုတန်းစီသူတွေအသုံးပြုနိုင်မဲ့ရွေလျားထိုင်ကုန်တွေကိုတော့ငားရန်အသုံးပြုခြင်းနဲ့ဂျပန်စားတောက်ဆိုင်တွေချိုးတင်လျှောက်ထားနိုင်ပြီးတော့လျှောက်လွှာကိုလက်ခံအတည်ပြုမယ်ဆိုရင်2018ခုနှစ်မှာစတင်အသုံးပြုခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
ထူးခြားဆန်းပြသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ရန်တို့ကတင်ဆက်ပေးခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းငွေနေနေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံတွင်းကအချက်အချာမြို့တစ်မြို့ဖြစ်တဲ့အလက်ပိုမြို့ကိုသဘုံတွေထံကပြန်လည်သိမ်းယူရေးထိုးစစ်တွေအတွင်းဒီကနေ့တနင်္ဂနွေနေ့မှာတော့အလက်ပိုမြို့မြောက်ပိုင်းဒေသမှာစီးရီးယားအစိုးရတပ်တွေအသာစီးရနေပါတယ်ဒီဒေသတွင်းကစစ်ရင်တွေကိုပြစ်မှတ်ထားတဲ့ဘုံကျဲတိုက်ခိုက်မှုနောက်ပိုင်းမှာတော့အလက်ပိုမြို့ရဲ့ရှေ့ပိုင်းဒေသကနေတဘုံတွေထွက်ခွာမယ်ဆိုရင်ဘေးရန်တွေမရှိစေဘဲထွက်ပေါက်ပြီးမယ်လို့စစ်တပ်ကကြေညာပြုတဲ့အကြောင်းစီးရီးယားနိုင်ငံပိုင်သတင်းဌာနကဖော်ပြပါဗျ။အလက်ပိုမျိုးကိုတိမ့်ပိုက်ရေးစီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။1995ခုနှစ်ကပေးဆောင်ခဲ့ရတဲ့အခွန်အတွက်ပြန်ရသင့်တဲ့တက်တာကွင်းငွေမှာစုစုပေါင်းအမေရိကန်ဒေါ်လာ916သန်းရှိခဲ့တယ်လို့ Republican သမ္မတလောင်း Donald Trump ရဲ့ထုတ်ဖော်ပြောဆိုချက်ကိုစနေနေ့ထုတ် New York Times သတင်းစာကစောင်းမတစ်ပုဒ်မှာဖော်ပြပါဗျ။တစ္ဆက်ထဲမှာပဲတိတိတသားအခွန်ငွေသက်သာသွားစီလောက်တဲ့ tax deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့်18နှစ်စာအခွန်ငွေကိုတရားဝင်တိရှိောင်ခွင့်ရသွားနိုင်လောက်တယ်လို့လည်းအဲ့ဒီဆောင်မကဖော်ပြပါဗျ။ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်ခံမလားပဲချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာတက်တဲ့အရှိဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပိတ်ငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့သဘုံတို့လက်မှတ်ရေးထိုးပြီး6ရက်အကြာမှာလူမှုဆန္ဒခံယူပွဲကိုကျင်းပတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ Surprise ဆရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါနော် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.